အမေရိကန်သမ္မတဟန်ဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုရုပ်သိမ်းပြီးအစားထိုးနိုင်ရေးဆွေးနွေးဖို့အဆိုကိုအထက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကို Republican တွေဘက်ကမဲအသာရအတည်ပြုနိုင်ဖို့အတွက်ဒုသမ္မတ Mike Pence ရဲ့မဲကိုတုံးခဲ့ရပြီး50မဲ51မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လက်ရှိပြဋ္ဌာန်းထားတဲ့တန်ဖိုးနဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဆက်ပြီးလက်ခံနေစရာမလိုတော့ဘူးလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကမဲခွဲမှုမဆခင်မှာပြောကြားခဲ့ပါတယ်။ဘာမကဲလို့အများသိကြတဲ့ဒီဥပဒေနေရာမှာဥပဒေသင့်နဲ့အစားထိုးနိုင်ရေးအတွက်လွှတ်တော်အမတ်မက်ကော်နယ်ကဥဆောင်စ조사နေတာပါအများလေးစားခံရတဲ့ Republican အထက်လွှတ်တော်အမတ် John McCain ဟာလည်းအုံနောက်ကင်ဆာဝေဒနာခံစားနေရတဲ့ကြားကပဲအင်္ဂါနေ့တုန်းကလွှတ်တော်မှလာရောက်မဲပေးခဲ့ပါတယ
် I voted for the motion to proceed to allow debate to continue and amendments to be offered I will not vote for
ပြင်ဆင်နိုင်မဲ့ကိစ္စတွေကိုဆက်ပြီးဆွေးနွေးနိုင်ဖို့အတွက်အစိုးအတီးပြုတ်နိုင်အောင်လို့ကျွန်တော်မဲပေးခဲ့ပါတယ်လက်ရှိမှာအနှစ်သာရမရှိတဲ့ဥပဒေကြမ်းကိုတော့ဒီနေ့မှကျွန်တော်မထောက်ခံနိုင်ပါဘူးလို့ John McCain ပြောသွားတာဖြစ်ပါတယ် Republican နဲ့ Democrat အမတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အတွက်ကိုလည်းသူကတိုက်တွန်းသွားပါတယ် Obama ကဲနေရာမှာအစားထိုးဖို့အရင်ပြင်ဆင်ခဲ့တဲ့ဥပဒေကြမ်းနှစ်ရက်ကို Republican အမတ်တွေကြားမှာတဲ့လုံလောက်တဲ့မဲမရနိုင်တာကြောင့်မဲခွဲတဲ့အဆင့်ကိုတော့မှမရောက်ခဲ့ပါဘူးအင်္ဂါနေ့ကတော့လက်ရှိဥပဒေကိုရုပ်သိမ်းအစားထိုးရေးဆွေးနွေးဖို့သဘောတူခဲ့ကြပါပြီMr. McConnell အနေနဲ့ဘယ်ဥပဒေကြမ်းကိုအခြေခံပြီးဆွေးနွေးမှာလဲဆိုတာလည်းမရှင်းလင်းပါဘူး။အလုံးစုံပြောင်းလဲပြင်ဆင်ထားတာမဟုတ်တဲ့နောက်ဆုံးဥပဒေကြမ်းက Obamacare ကိုဖျက်သိမ်းနိုင်ရေးအခွင့်အလမ်းပိုများတယ်လို့ Republican လွှတ်တော်အမတ်တွေကပြောပါရယ်။အဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာအတည်ပြုနိုင်ရင်အထက်နဲ့အောက်လွှတ်တော်အမတ်တွေပါတဲ့အငင်းပွားမှုဖြည့်ရှင်ကော်မတီကကြားဝင်ညှိနှိုင်းပေးနိုင်ပါတယ်။